ခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်လွတ်လပ်ရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲ၄ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုကြောင့်တန်ခါတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံမှာတိဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးဓာတ်အားပေးဆက်ယုံတိဆောက်ရေးအတွက်ဒီနိုင်ငံကဘန်တွေငွေထုတ်မချိဖို့အတွက်ကန့်ကွက်စာပေးပို့တဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နေမြေစိုးမိုးရေးအပြိုင်မှုကြောင့်တိုက်ပွဲ၄ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီပြည်လုံးအပြစ်ခံရစေးရဲ့အတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်ဆက်လွယ်တန်းလျန်းကိုလာရောက်တဲ့အဖွဲ့တွေအမှတ်901ရွှေလီမြင့်ဝမ်းစစ်သေးတာဌာနကိုအပြန်ပါပလောင်တက်ကခြုံခိုတိုက်ခိုက်ခဲ့တာလို့လဲရှမ်းပြည်တပ်မတော် RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်။တအောင်းလူမြောက်ရေးတပ် TNLA ပြန်ကြားရေးဌာနကတော့သူတို့ထင်းချုံနေမြေဖြစ်တဲ့နမ်ခမ်းမြို့နယ်အတွင်း RCSS SSA ကနေမြေကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတာလို့ထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ဒေသခံ160ကျော်နေရပ်ကနေတိမ်းရှောင်ထွက်ပြေးနေရပါတယ်။
ရှမ်းပြည်တောင်ပိုင်းမုံနောင်မြို့မှာဘုံပေါက်ကွဲမှုတရက်ဖြစ်ပွားခဲ့ပြီးရေစင်းချိုးတဲ့တံခါတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ30ရက်နေ့ညနေပိုင်းမုံနောင်မြို့ကုန်းတော်ဘုံတော်ကြီးအကြောင်းရေချိုးစိတ်မှထောင်ပုံးကြောင့်တံခါတော်၂ပါးနဲ့တာမဏီ၂ပါးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရှမ်းလူငယ်ကွန်ရက်ကလွယ်ခမ်းပန်ကပြောပါတယ်။ဘုံပေါက်ကွဲတဲ့နေရာဟာမြန်မာစစ်တပ်စခန်းဤမှာဖြစ်ပြီးမြန်မာစစ်တပ်ကထောင်ထားတဲ့ဘုံဖြစ်နိုင်တယ်လို့ဒေသခံတဦးဖြစ်တဲ့ကိုမောင်ခိုင်ကပြောပါတယ်။ပြခဲ့တဲ့နိုဝင်ဘာလ16ရက်နေ့နဲ့24ရက်နေ့တုန်းကလည်းမိုင်းရှူမြို့နယ်ဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းလွယ်လင်ခိုင်မုံနောင်မြို့အတွင်းမှာပြခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကနေစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားစီးရီးပဋိပက္ခတွေကြောင့်လက်နက်ကြီးနဲ့ပစ်ခတ်ခံရမှုလေယာဉ်နဲ့ပုံကျဲခံရမှုတွေကြုံခဲ့ရတယ်လို့မေမြုပ်မိုင်း3အန္တရာယ်ကိုလည်းစိုးရိမ်နေရကြောင်းဒေသခံတွေကပြောပါတယ်။
ကြောင်မီသွေးဆက်ယုံတိဆောက်ဖို့လျာထခံရတဲ့မွန်ပြည်နယ်တနင်္သာရီတိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးကိုစားပြူဒေသခံ3ဦးတို့ကနေဂျပန်နိုင်ငံရှိ JBIC နဲ့ JICA ဘဏ်ကိုကြောင်မီသွေးဆက်ယုံတိဆောက်ဖို့ကိစ္စကိုငွေကြေးအကူအညီမပေးဆောင်ဖို့ပြီးခဲ့တဲ့နိုဝင်ဘာ26ရက်နေ့နဲ့29ရက်နေ့မှာတောင်းဆိုစာပေးပို့ထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြောင်မီသွေးသုံးလျှက်စစ်တပ်အားပေးဆက်ယုံတိဆောက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ MOU MOA များလက်မှတ်ရေးထိုးထားပြီးဖြစ်တဲ့စီမံကိန်း7ခုရှိကြောင်းသိရပါတယ်
။ကချင်ပြည်နယ်ဖားကန်မြို့နယ်ကြောက်စိမ့်မှုဒေသကြာရယံကျေးရွာနီးမှာမြန်မာအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြားတိုက်ပွဲပြင်းထန်ခဲ့ပြီး KIA ပုံအုပ်ကြဆုံးခဲ့ပါတယ်။နိုဝင်ဘာလကမှဆွေရတပ်တွေက KIA တပ်ရင်း6ရှေ့တန်းတစ်ခုကိုထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးပြည်သူစစ်တပ်ဘက်ကပုံနှောက်ကြဆုံခဲ့တာဖြစ်တယ်လို့လိုင်စာကတာဝန်ရှိသူတုပုံမူကြီးနော်ဘူကပြောပါတယ်။အစိုးရတပ်ဘက်ကတေဆုံထိခိုက်မှုရှိမရှိကိုတော့အတိမပြုတ်နိုင်သေးပါဘူး။တနင်္ဂနွေပြစ်ခတ်ရဆေးရစာချုပ် NC လက်မှတ်မရေးထိုးတဲ့အဖွဲ့တစ်ခုလည်းဖြစ်တဲ့ KIA ကိုရွေးကောက်ပွဲပြီးမှမြန်မာတပ်မတော်ကနေမွန်ကြီးမြို့နယ်ဘက်မှကုန်းချောင်းလေချောင်းကနေပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။
ရခိုင်အမျိုးသားပါတီ ANP ဘိုဟိုကော်မတီအစည်းအဝေးကိုလာမယ့်ဒီဇင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိ3ရက်တိုင်းစစ်တွေမြို့မှာပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီကျင်းပမယ့်ဘိုဟိုကော်မတီမျက်နှာစုံညီအစည်းအဝေးမှာရခိုင်ပြည်နယ်အစိုးရဖွဲ့မဲ့ကိစ္စပြည်ထောင်စုရေးပြည်တွင်းစစ်ငြိမ်းချမ်းရေးနဲ့တခြားတိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီအစည်းအဝေးကနေပါတီကောင်းဆောင်ပိုင်းမှာအပြောင်းအလဲဖြစ်မှာမဟုတ်တယ်လို့ပါတီတွင်းပြဿနာတွေကိုပြင်လဲ ယ်အောင်ဖြစ်ရှင်းနိုင်မှာဖြစ်ပြီးပါတီကိုကျစ်လက်အောင်တိဆောက်သွားမှာဖြစ်တယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်သူဦးအေးတာအောင်ကပြောပါတယ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွှတ်တော်3ရက်မှာကိုယ်စားလှယ်ပေါင်း44ဦးအနိုင်ရရှိထားပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မွန်ပြည်နယ်တနင်္သာရီတိုင်းနဲ့အေရဝတီတိုင်းတွေမှာဂျပန်ကကုမ္ပဏီတွေကနေကြောက်မီးသွေးသုံးဓာတ်အားပေးဆက်ယုံတိစောက်ဖို့တိုးပန်းနေတာနဲ့ပတ်သက်ပြီးဂျပန်အနေနဲ့ထောက်ပံ့မှုအားပေးမှုမပြုလုပ်ဖို့ဒေသခံတွေကဂျပန်နိုင်ငံနဲ့ရန်ကုန်မှာရှိတဲ့ဂျပန်တန်ရုံးတွေထံကန့်ကွက်စာပေးပို့ခဲ့ကြပါတယ်။ဒီအခြေအနေကိုတော့မီးရင်စနိုက်ရဲ့စူးစီးချက်ကိုနမ်ဟောမ်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာတိဆောက်ဖို့လျာထားတဲ့ကြောက်မီးသွေးတုံးဓာတ်အပိစေယုံတိဆောက်ရေးအတွက်ဂျပန်နိုင်ငံကဗန်တွေငွေထုတ်မချေဖို့ဂျပန်နိုင်ငံအထူးကန့်ကွက်စာပေးပို့ထားတယ်လို့မွန်ပြည်နယ်ရေးမြို့နယ်အန်ဒင်ဒေတာကလူငယ်အမျိုးသမီးမိဆိုင်စွန်းကအခုလိုရှင်းပြပါဗျာ။
အခုကျွန်မတို့ရေးစာကဟိုတိကပ်ပြီးဒီကိစ္စနဲ့ကြောက်ကြပါမလို့ကျမတို့ဒီသားမှာစံပြီးဆိုရမှာဆိုရင်ကျပန်ကွန်မြူနတီကိုပတ်သက်ပြီးထိထုတ်ပြီးဘုတ်ကျမတို့အေးဆောင်ကိုကျမတို့ပြန်ခံရမှာသာတင်တာ
ကြောင်မီတွေစက်ယုံတီဆောက်မဲ့ဒေတာကနေကိုစလေတွေကတဆက်တဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကိုလည်းစာရေးသားပေးပို့ခဲ့တယ်လို့လည်းမိစိုက်စွန်းကပြောပါတယ်ကန့်ကွက်စာတွေကိုဂျပန်ဘဏ်တွေဖြစ်ကြတဲ့ Japan Bank for International Cooperation JBIC နဲ့ Japan International Cooperation Agency JICA တွေထံပေးပို့ခဲ့ကြတာဖြစ်ပါတယ်။တနင်္လာနေ့တိုင်းဒေသကြီးမှာတည်ဆောက်မဲ့ကြောက်မီးသွေးစက်ယုံစီမံကိန်းကိုလည်းဒေသခံတွေကကန့်ကွက်တယ်ဆိုတဲ့အကြောင်းကိုမြိတ်ရှိရှိအဖွဲ့မှကိုအောင်နိုင်ဦးကအခုလိုပြောပါတယ်။
တနင်္လာနေ့တိုင်းဒေသကြီးတခြားမှာရှိတဲ့ရွာတွေတိတိကျကျသွားတယ်မေးတယ်သူတို့လည်းလက်မခံဘူးဘာဖြစ်လို့လဲဆိုတော့သူတို့ရဲ့လက်ရည်ရာတွေနေပြီးအကုန်လုံးဆွတ်ဆုပ်ပုံမှာပေါ့တဲ့သူတို့တနင်္လာနေ့မှဒီတခြားလုံးမှာရှိတဲ့ရွာတွေကဘယ်သူမှလက်မခံဘူးအဲဒါကုမ္ပဏီလက်ကွက်မယ်အဲဒီကုမ္ပဏီကိုဒီကုညီမှုစုကျွမ်းနေတဲ့ဂျပန်နိုင်ငံမှာရှိတဲ့ကုမ္ပဏီလက်ကွက်မယ်ဆိုပြီးတော့ကိုယ်တို့ဝိုင်းပြီးတော့စတင်ဖို့ကြိုးစားကြတာ
တနင်္လာနေ့ဒီတာမှာကြောက်မီးတွေးစက်ယုံလာစောက်တာဟာတနင်္လာနေ့ဒီတာကိုဖျက်ဆီးဖို့တာဖြစ်တယ်ဆိုတာကိုလည်းကိုအောင်နိုင်ဦးကအခုလိုပြောပါတယ်
။ကဘာကလုံးဝလက်မခံလို့ရှော့ချနေတဲ့ဒီကြောက်မီးတွေးစက်ယုံတွေကိုကိုတို့ဒေတာတွေမှာလာပြီးအကောင့်တက်ဖို့တာဟာတနင်္လာနေ့တိုင်းဒေတာကြီးကိုစမ်းမလို့လုပ်နေတာလည်းအထူးထူးပဲ။
ဂျပန်နိုင်ငံကကုမ္ပဏီတွေကနေယင်းနှိမ့်မြုံနာမဲ့ကြောက်မီးသွေးတုံးဓာတ်အပိစက်ယုံတွေဟာမွန်ပြည်နယ်ဆိုရင်အန်ဒင်အရာဝတီတိုင်းမှာဆိုရင်ငရုတ်ကောင်းနဲ့တနင်္သာရီတိုင်းမှာတာရပွင်ဒေသတွေမှာစောက်ဖို့အစီအစဉ်ထားပါတယ်
။ဆက်ပြီးတော့ကယားပြည်နယ်ဖူဆိုမြို့နယ်မှာရှိတဲ့အမတ်ဆက်လေးဆစ်လက်ကျင်ကြီးကျောင်းကတပ်သားတွေဟာတပ်ဧရိယာမဟုတ်တဲ့နေရာတွေမှာစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတဲ့အတွက်အနီးနားမှာရှိတဲ့မာခရိုရှိကျေးရွာအုပ်စုနဲ့ဒေါ်လောခုကျေးရွာတွေထဲနယ်မြေချဲ့ထွင်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်တက်လီကျေးရေးကျောင်းတိဆောက်ကလေးကနေဒေသခံတွေရဲ့လေယာဉ်ချမ်းမြေတွေတောင်ယာတွေသိမ်းဆီးခံခဲ့ရတဲ့ဖြစ်စဉ်တွေအပေါ်အခြေခံပြီးစိုးရိမ်စိတ်ဖြစ်ပွားနေတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားတဲ့သတင်းလွှာကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်
ကယားပြည်နယ်အမှတ်14စစ်လေကြီးရေးကျောင်းကတပ်သားတွေတပ်ဧရိယာပြင်ပမှာစစ်ရေးလေ့ကျင့်နေမှုနဲ့ပတ်သက်ပြီးဒေသခံဥတူရယ်ကအခုလိုဆိုပါတယ်
စီပြတခုခုသူပြတဲ့အနေအထားပုံမှန်လဲစိတ်ခေါ်မှုတခုလဲဖြစ်နိုင်တယ်ဒီတရဲ့ area ထဲမှာသူလက်ကြည့်ဖို့တော့လုံလောက်နေပြီကျွန်တော်ထင်တယ်ဗျဒါပေမဲ့ဒီအပြင်ကိုဆက်ဆက်ထွက်လာပြီးတော့တမီတကထွက်လာတာပဲကျွန်တော်အဲ့လိုမျိုးပဲတောက်တာပေါ့
စစ်လေကြီးရေးကျောင်းနီးမှာရွာပေါင်း6ရွာရှိပြီးစစ်သားတွေရှိလာပြီးတဲ့နောက်ပိုင်းမှာလဲအနီးနားရွာတွေကဒေသခံတွေအတွက်တော့လုံခြုံမှုမရှိပဲစိုးရိမ်ထိတ်လန့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်လက်ကြီးရေးကျောင်းကို2012ခုနှစ်ဇူလိုင်လမှာစတင်အကောင်အထည်ဖော်တည်ဆောက်ခဲ့ရမှာဒေသခံပြည်သူတွေရဲ့တောင်ယာဧက3000ကျော်ကိုတင်စီခဲ့ပြီး2014ခုနှစ်ဩဂုတ်လမှာတန်ဆွလွတ်မြေဖြစ်169ဧကကိုပြန်ပေးခဲ့ပါတယ်စစ်လက်ကြီးရေးကျောင်းစီမံကိန်းကြောင့်ဒေသခံတွေရဲ့နှစ်နာဆုံးရှုံးမှုနဲ့ပတ်သက်ပြီးတင်းတင်းတဲ့ယော်ကြီးမရတဲ့ပြင်ချင်းချောင်းမှုတွေပါရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဥပြားရေကတော့သူ့ရဲ့တောင်ယာ3ဧကကျော်အသိခံလိုက်ရတာပါဒီကိစ္စနဲ့ပတ်သက်ပြီးဥပြားရေပြောတာကတော့
သူလာတည်ရလဲမြွာရီလဲအကြောင်းမကြားထားမှဘူးဒီလိုမျိုးလာတည်တော့တယ်အဲ့ဒီတော့ပဲစီလဲမပြောထားဘူးသူတို့တက်သူစဒါနဲ့သူလာတည်တာကြတယ
်ကြရပြင်းနေသူဖြစ်ပြနေတဲ့လေယာဉ်မြေပြဿနာများစုဟာစစ်သက်သိမ့်မြေများနေတာကြောင့်ဒေသခံတွေကလည်းကြောက်ရွံ့မှုတွေစိုးမိုးနေတယ်လို့ကရင်နီပြည်သူလူငယ်များသမဂ္ဂတာဝန်ခံဦးကျော်ထင်အောင်ကဆိုပါတယ
်ကျွန်တော်တို့ဒေသတွေရဲ့မြေစင်းတွေအနေနဲ့ကလည်းတက်နေဖြစ်တဲ့ပြဿနာတွေမှာဆိုရင်ထိတ်တဲ့ရင်ဆိုင်ရဲမှုမရှိတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့ဒီအတွက်ကြောင့်မို့လို့
ตรุดีนี่เนี่ยลูกไก่เป้พูด้วยแหละดาสนิดจะสงสารหมู่ดิตรุคนอยู่ใช้ยาอยู่หมู่ดิสุดาดิโอแล้วจรเราชุญญ์เนี่ยแหละตีราตัวมาสะเลสิเลยีจองสะตินยောက်สิลากระเดะกะดิกะเนเฉิ่งที่ตีราคันยัวตูยัวดาดิเยบวะลงจุหมู่ไม่สิดอกเวตองยาลูกกะตุยโยเนดวาบีสาวุนิเยป้ายมาแลอตอเลกูคักๆจုံลายะเดลูตีราคันนี่ก็เปียวบาเร
ရှမ်းပြည်မြောက်ပိုင်းနှမ်ခမ်းမြို့နယ်အတွင်းမှာတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တမရော
RCSSSSA ရိုးနေမြေစိုးမှုရဲ့အပြိုင်မှုကြောင့်တိုက်ပွဲ၄ကြိမ်ထပ်မင်းဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုတစ်ရက်ဖြစ်ပွားခဲ့ပြီးတန်ကာရော၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့
BNI ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။